နိုင်ငံတကာရဲ့ထိတ်တန့်တန်တမန်တူကိုအမေရိကန်ကမကြုံစဘူးထူးထူးခြားခြားအရေးယူလိုက်ပါပြီ။အီရန်နိုင်ငံကနိုင်ငံတိုင်းဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်အပေါ်မှာအရေးယူဒဏ်ခတ်လိုက်တာဖြစ်ပြီးဒါဟာလုံရိုးလုံဆင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိသူကပြောပါတယ်။အမေရိကန်ရဲ့အရေးယူဒဏ်ခတ်မှုချမှတ်တဲ့အမိန့်စာထဲမှာတော့ဝန်ကြီးဇာရီဖ်ဟာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကအထူးပြတ်မှတ်ထားအရေးယူတဲ့နိုင်ငံသားတွေနဲ့ပြစ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေဆင်းထဲမကြသေးရင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်ကြီးအယတ်တိုလာအလီခါမေနီရဲ့ကိုယ်စားဒါမှမဟုတ်ကိုယ်စားသင်လှုပ်ဆောင်နေတယ်လို့ဆက်ဆွဲထားပါတယ်။အခုလိုလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော်လောက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်မှာချင်းချောက်မှုရှိနေတဲ့အီရန်ရဲ့ရန်ကားတဲ့နိုင်ငံခြားရေးမူဝါဒတွေကိုအီရန်ဘက်ကမပစ်ပယ်သေး၍အမေရိကန်ဘက်ကအမြင့်ဆုံးဖိအားပေးမှုကိုဆက်ပြီးတော့လှုပ်ဆောင်နေမှာဖြစ်ကြောင်းအထူးသဖြင့်အရာရှိသူကသတင်းတောက်တွေကိုပြောပါတယ်။ဗန်နိုင်းဝန်ကြီးစတီဗန်မနူချင်ကတော့အီရန်ရဲ့လက်တလောပြုတ်မှုချက်တွေဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာကိုအီရန်အာဏာရှင်သိအောင်အမေရိကန်ကရှင်းလင်းတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြင်အီရန်အာဏာရှင်ကအီရန်ပြည်သူတွေကိုလူမှုမီဒီယာနဲ့အလှမ်းဝေးအောင်လှုပ်ထားပြီးသူတို့အစိုးရရဲ့ဝါဒဖြန့်မှုနဲ့ကမ္ဘာသတင်းအချက်အလက်မှားတွေကိုနိုင်ငံခြားရေးဝန်ကြီးဂျေဗစ်ဇာရစ်ကအစိုးရသတင်းဌာနတွေကတဆင့်ဖြန့်ဝေနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြသလိုက်တာဖြစ်ကြောင်းပြောပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကလည်းအမေရိကန်ရဲ့တန်ခတ်မှုဟာအီရန်ပြင်ပမှာပိုင်ဆိုင်မှုရောအကျိုးစီးပွားပါဘာတစ်ခုမှမရှိတဲ့သူ့အတွက်ရောသူ့မိသားစုအတွက်ပါတည့်ရမှုရှိမှာမဟုတ်ဘူးလို့ချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်။